စကိုင်းနိုင်ကလေးမြို့တောင်ပိုင်းဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပြီးရွာသားတချို့အသက်ခံရတယ်လို့စစ်ဆောင်ယာယီတဲတချို့လည်းမိရှုဖြစီခံရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကနေတင်ပြပို့ထားတာကုသားညုံပြပြပေးပါရှင်။
စကိုင်းနိုင်ကလေးမြို့နယ်အတွင်းစစ်ကောင်စီစစ်ကြောင်းအားလည်းပြီးတော့နေပြည်တော်ရှင်လေးလုံးစင်မှာဒေသခံပီဒီအက်အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပြီးတဲ့နောက်အင်းကျော်ကြီးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့အင်းကျော်ရွာဒေသခံတူကပြောပါတယ်။တိုက်ပွဲမမေ့ရဖြစ်တယ်မမေ့ရဖြစ်တယ်ကအဲ့ဒါပြီးတော့ကျွန်တော်တို့အင်းကျော်သားတုံးရောက်တက်သွားတယ်ဗောလေအင်းကျော်သားတုံးရောက်ပါသွားတယ်။အဲ စုပါဒေသခံကပြောပါတယ်
ဒီဖြစ်ကြောင်စကားလေးကအားလုံးအတူတူကျတော့ပါတယ်ပြောတယ်ဖြစ်ကြောင်တွေကတို့ကတော်တဲ့မှာတဲတန်းလေးထိုးနေတဲ့ဟာကိုတဲတန်းကြီးကိုမိထိုးလိုက်တဲ့အခါကျတော့တို့ကသတိကြီးကြတာပေါ့ဗျာသတိတဲ့အခါကျတော့တို့မှဘာမှမပါဘူးဖွယ်စားတာမပါဘူးစားနေစားတာမပါဘူးပြောအဲ့ဒါကတို့ဇာနာနည်းရနေမှာသူတက်ဖို့ကြတာပဲရှိတယ
်ကလေးမျိုးကလူမှုကွန်ရက်အဖွဲ့ဝင်တူကတော့အင်းကျော်ရွာသားနှစ်ဦးအသက်ခံအကြောင်းနဲ့ဆစ်ချောင်နေတဲ့ယာယီတဲတချို့မိရှုခံရတဲ့အကြောင်းကိုအခုလိုတီးပြပြောပါတယ်
အဲ့တော့အဲ့ပါပထမဆုံးထိုးတဲ့နေကနေရောက်တက်တယ်ပြောတယ်နေရောက်တက်သွားတယ်အင်းကျော်ပါပ
ါအင်းကျော်ရွာကဥက္ကမောင်ရဲ့သားသမက်ကိုလေးဝင်းနဲ့ဒေါ်မီအေးရဲ့သားကိုချစ်ကိုကိုတဲ့20ရက်နေ့ဆိုသူတို့စစ်ကြောင်းဝင်ချင်းစစ်ကြောင်းဝင်လို့လမ်းမှာတွေ့ရင်ဒီတော့ PDF တော့ဖွဲ့တာမှမဟုတ်တွေ့ရင်တက်တာအ
ဲသူတို့ပြန်ဆုတ်သွားပြီမီးချို့သွားတယ်ဥယျာဉ်မှာသုံးအိမ်လို့ပြောတယ်သုံးအိမ်နဲ့နောက်တစ်ခုကစစ်ချောင်းရွာလေးမှာရွာလေးဆင်းချတော့အချို့ရိတ်ခါတွေဆွဲရဲပို့ထားရှိတယ်။အဲတော်တွေလည်းချို့သွားတယ်။တို့ကရိတ်ခါများများမြင်တော့တို့ကပြည့်တဲ့အချိန်မှာ PDF ရိတ်ခါလို့ဆက်ထားရဲ့အဲတော့ချို့သွားတယ
်ကျန်တဲ့ရွာသားတွေကတော့ဘီလူရွာကိုတောတောင်ကြီးထဲမှာတင်းရှောင်နေရတယ်လို့လည်းဆိုပါတယ်။ကလေးမျိုးနယ်တောင်ပိုင်းဒေသမှာဒေသခံကာကွယ်ရေးအဖွဲ့ PDF တွေနဲ့စစ်ကောင်စီတပ်ကြားဒီရက်ပိုင်းတိုက်ပွဲတွေအတွက်မှာအနည်းဆုံး6ရွာ9ရွာမိရှုခံရပြီးတော့အင်ဂျင်2000ခန့်မိကြောင်ကျွမ်းခဲ့တယ်လို့သိရပါတယ်။လက်ရှိမိရှုခံရတဲ့ရှာဘူးရွာဒိုးနယ်ရွာအရှိစီးရွာဘက်မှာစစ်ကောင်စီစစ်ကြောင်းတွေမရှိတော့လို့ရွာကန်တချို့နေရာကိုပြန်လာရှိပေမဲ့စစ်ဘေးရှောင်တွေအတွက်ကတော့အခက်အခဲရှိနေတော့မယ်လို့ဒိုးနယ်ရွာသားတူကပြောပါတယ
်စစ်ကောင်စီတပ်တွေလည်းအကုန်လုံးဆုတ်သွားကိုရွာတူရွာပေါ့နော်အဲ့ဒါကိုပြန်ပြီးတော့ဝင်နေကြပြီဝင်နေကြပြီဆိုတော့လည်းတစိတစ်ပိုင်းပေါ့ဟိုမလောင်မဲပြန်ကြည့်တချို့ပေါ့အဲ့ဒါတွေကိုဝင်ပြီးတော့နေကြတယ်ဒါပြီးတော့အိမ်ကြီးတောင်သွားတဲ့ဟာကြလည်းဟိုတီးတဲ့အိမ်ကအင်းရောက်ထက်တယ်မှာပေါ့အင်းရောက်ကပ်ပြီးတော့နေရတာအရှိတလုံးဝလောင်သွားတဲ့အိမ်ကြီးကျတော့လည်းဘေးလွဲရာမှာပဲအတိုင်းနေကြတာပေါ့
အလားတူပဲချင်းပြည်နယ်ထန်တလန်မြို့နယ်အတွက်မှာလည်းမနေ့ကတိုက်ပွဲဖြစ်ပြီးတဲ့နောက်နေယူနေမိရှုခါရတယ်လို့စစ်ပေးတင်းရှောင်နေတဲ့ထန်တလန်ဒေသခံတူကပြောပါတယ
်မနေ့ကထန်တလန်မြို့ပေါ်မှာတိုက်ပွဲရှိလို့ထင်ပါတယ်မနေ့ကမနေ့ဆွတ်ဆွတ်နဲ့ဟိုညနေပိုင်းကြည့်ဒီခုတွေကျွန်တော်ယူရနဲ့ချားနေရတာပေါ့နော်ဒီမိလောင်လာတော့ပြေချတာပေါ့လေဒါနဲ့လို့ဒီချက်ဘယ်လောက်လောင်လဲဆိုတာကျွန်တော်လည်းအဲ့ဒါပြေချမသိဘူး
ထန်တလန်မြို့အမှတ်၁ရပ်ကွက်တွင်မေလ23ရက်နေ့ကစစ်ကောင်စီတပ်နဲ့ CDF ထန်တလန်တပ်ဖွဲ့ကြားမြို့ရင်းတိုက်ပွဲဖြစ်ခဲ့ရမှာစစ်ကောင်စီဘက်က6ဦးသေဆုံးပြီးတော့10ယောက်ကျော်ဒဏ်ရာရခဲ့တယ်လို့ CDF ထန်တလန်အဖွဲ့ဘက်က4ဦးဒဏ်ရာရရှိခဲ့တယ်လို့ CDF ထန်တလန်ကသတင်းထုတ်ပြန်ထားပါတယ်။ကလေးမြို့နယ်နဲ့ထန်တလန်မြို့နယ်အတွင်းတိုက်ပွဲအခြေအနေနဲ့အိမ်မီးလောင်ရတဲ့အခြေအနေကိုသိနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ချင်းပြည်နယ်ထန်တလန်ကံပက်လက်ဖလန်းမြို့နယ်ရီမှာနဲ့စကိုင်းတိုင်းကလေးမြို့နယ်အတွင်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးဖွဲ့တို့တိုက်ပွဲဖြစ်တဲ့နေရာတွေမှာနေနေမရှုခါရတဲ့ဖြစ်စဉ်ဟာဒေသခံ PDF တွေအပေါ်မှာလက်မခံရဲအောင်လို့အာမပေးအောင်လို့လှုပ်ဆောင်တဲ့ဆစ်စီတစ်ခုဖြစ်တယ်လို့ချင်းနိုင်ငံလေးလာသုံးသပ်သူကပြောပါတယ်။လက်ရှိချင်းပြည်နယ်စီအေးပရိပခဖြစ်စဉ်မှာဒေသခံ3000ခန့်နဲ့ကလေးမြို့နယ်ထဲမှာတော့လူရင်2000ခန့်ဟာစစ်ဘေးတိမ်းရှောင်နေရပြီးတော့တောတောင်နေတဲ့နောက်ဆွေမျိုးသားချင်းအိမ်နဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲမှာစစ်ဘေးတိမ်းရှောင်နေကြပါတယ်ခင်ဗျာ။